သာသနာတော်နှစ်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်သတင်းကျော်လာသံ3ရက်နေ့ခရစ်တက္ကရာ2011ခုနှစ်စက်တင်ဘာလ30ရက်နေ့တောက်ကြနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကလောက်စီတော်မြတ်ကြီးနေရှိကျက်ကလောက်ပရိယတ်ဓိသာသင်တိုင်းမဂ္ဂဝိပဿနာဓမ္မရည်တာမှာကျင်းပပြုလုပ်အပ်သော66ကျင်းမြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစကားပေါ်မှာဒီနေ့သစ္စာတရားလုံးဝတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခက္ကလာတော်ငါဘုရားရှင်ကရောမြတ်ကြီးတာဝတိပြုမစေတဲ့ဝန်ကြောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာကုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂามိမညာနာဂามိမညာအရဟတမညာများအတိယတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ကြပါစေသက္ကရာဂามိမညာများယနေ့ကြပါစေအနာဂါမိမဉ္ဇဏ်များယနေ့ကြပါစေအရဟတမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။အလုံးသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဝိပဿနာတရားလို့အထုတ်ခြင်းနဲ့ပတ်သက်ပြီးတော့ဒေါနိကတလေဝနောယထာကမ္မနိပါတိနောစေတသဓမ္မထောတာတုစေတံဒန္တဒုက္ခဝဟံလို့ဒီကရာကလေးဟောကြားတော်မူခဲ့ပါတယ်။ဒေါနိကသလဟုနောစိတ်ဆိုတာအမတန်နဲ့ညာလုံးနဲ့သူ့ကိုဖန်ရတာခက်တယ်။ယထာကမ္မနိပါတိနောအာယုံမျိုးမျိုးကိုကြားရောက်တတ်တယ်။အာယုံမျိုးမျိုးကိုအာယုံပြုပြီးတော့စိတ်မျိုးမျိုးဖြစ်နေတတ်တယ်။အဲဒီလိုစိတ်ကိုပါလို့မလဲစိတ်တသဓမ္မထောတာတုဆုံးမရမယ်ထိမ့်ချုပ်ရမယ်သူရဲ့သဘာဝကိုသိအောင်ကြိုးစားပြရမယ်ဓမ္မထောဆုံးမတယ်ဆုံးမတယ်ဆိုတာဘာလို့တားလဲမေးတော့သူရဲ့သဘာဝကိုသိအောင်ကြိုးစားတာနော်အဲ့ဒီလိုသူရဲ့သဘာဝကိုသိအောင်ကြိုးစားလို့သူရဲ့သဘာဝကိုသိလာပြီဆိုရင်စိတ်တဏ္ဍဒုက္ခဝဟံသူကိုဆုံးမနိုင်တယ်သူကိုထိမ့်ချုပ်နိုင်တယ်သူရဲ့သဘာဝကိုသိအောင်ကြိုးစားနိုင်တယ်ဆိုရင်ဒုက္ခဝဟံချမ်းသာကိုဆောင်နိုင်တယ်ချမ်းသာဒုက္ခကိုလွယ်ကူစွာရရှိနိုင်တယ်လို့ဒီစကားကလေးမြတ်စွာဘုရားသခင်ကရောမြတ်ကြီးဟောကြားတော်မူခဲ့တာဖြစ်ပါတယ်ဒါကမိမိတို့ရဲ့တန်တမ်းမှာဝိပဿနာရဲ့အရှုပ်ခံတရားတွေဟာစိတ်ရှိတယ်စတသိရှိတယ်ရုပ်ရှိတယ်အချင်းကြောင့်ဘယ်လိုမျိုးလဲ၃မျိုးစိတ်ရဲ့စတသိရဲ့ရုပ်ရဲ့အဲ့ဒီ၃မျိုးထဲမှာအဓိကကတော့စိတ်တည်းအဓိကနော်စိတ်တည်းအဓိကအဲ့ဒီစိတ်တရားဖြစ်လာရင်ကျန်တဲ့စတသိတွေလည်းပဲဖြစ်တာပဲမနောဘောပင်ကံမဓမ္မမနောတိထမနောမယကျန်တဲ့စတိတိခန္ဓာတွေကိုစိတ်ကဥဆောင်ပြီးတော့ဖြစ်နေတယ်အဲဒါကြောင့်စိတ်တည်းအဓိကဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေကယနေ့ဝိပဿနာတရားလို့အားထုတ်ကြတော့တဲ့အခါမှာအဲ့ဒီစိတ်ရဲ့သဘာဝကိုမြင်အောင်ကြည့်ပေးဖို့လိုပါတယ်နော်ဒါတော့စိတ်ရဲ့သဘာဝကိုမြင်အောင်ကြည့်တဲ့အခါကျတော့စိတ်ဆရာကဘုဂောဆရာတော်ဘုရားကြီးရဲ့ခွဲခြားမှုနဲ့ခွဲခြားထားတဲ့စိတ်ရတဘာဝတွေဘယ်နှမျိုးရှိတယ်လဲဆိုရင်13မျိုးရှိဘယ်နှမျိုးရှိလဲ13စာရိပုတ္တမကတော့2မျိုးပေါ့စာရိပုတ္တမကတော့စိတ်ဒီအကုသိုလ်စိတ်ရှိတယ်ကုသိုလ်စိတ်ရှိတယ်ဝိပဿနာစိတ်ရှိတယ်ကရိယာစိတ်ရှိတယ်ဘယ်နှမျိုးလဲ အဲ့ဒီ၄မျိုးထဲမှာကံဖြစ်နိုင်တဲ့စိတ်ကတော့ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ဝိပဿနာကရိယာစိတ်ဒီကံဖြစ်နိုင်တဲ့စိတ်မဟုတ်ပါဘူးအကျိုးတစ်စုံတရားပေးစေနိုင်တဲ့စိတ်မဟုတ်ဘူးအကျိုးတစ်စုံတရားပေးစေနိုင်တဲ့စိတ်ကကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကုသိုလ်စိတ်ကမဟာကုသိုလ်စိတ်က၈ပါးရူပကုသိုလ်၅အရူပကုသိုလ်၄ပေါင်းတဲ့အခါကျတော့18ပါးအာဟုသောစိတ်ကဘယ်နှပါးလဲ12ပါးပေါင်းတဲ့အခါကျတော့ဘယ်လောက်တယ်လဲ29ပါးအာဟုသောစိတ်12ပါးရဲ့မဟာကုသောစိတ်10ပါးရဲ့20ရူပကုသောစိတ်က5ပါးအရူပကုသောစိတ်က4ပါးပေါင်းတော့29ပါးအဲ့ဒါကံထိုက်တဲ့စိတ်တွေပဲအကျိုးပေးနိုင်တဲ့စိတ်တွေ။ဘာအကျိုးပေးမလဲဆိုရင်ပဋိသင်္ဍေအကျိုးပေးမယ်။ဘာအကျိုးပေးမလဲ?ပဋိသင်္ဍေအကျိုးပေးမယ်။ဒီဘဝမှာအရိစိတ်တွေနဲ့ကံတွေပြုလုပ်ထားမယ်ဆိုရင်နောက်ဘဝမှာပဋိသင်္ဍေအကျိုးပေးမယ်။ပဋိသင်္ဍေအကျိုးပေးလိုက်ရင်ပဋိသင်္ဍေဆိုတာကဇာတိ။ဇာတိဆိုတာဘာသစ္စာလဲ?ဒုက္ခသစ္စာရမယ်။ဒုက္ခသစ္စာအကျိုးပေးမယ်။ဒီတော့စိတ်ရဲ့လမ်းစဉ်ကိုကြည့်ကြည့်လိုက်ပေါ့နော်အာဟုသောစိတ်ရှိတယ်ကုသိုလ်စိတ်ရှိတယ်အာဟုသောစိတ်ဆိုတာဟာလောဘမှုစိတ်ရှိတယ်ဒေါသမှုစိတ်ရှိတယ်မောဟမှုစိတ်ရှိတယ်လောဘကြောင့်ဖြစ်တဲ့စိတ်ဒေါသကြောင့်ဖြစ်တဲ့စိတ်မောဟကြောင့်ဖြစ်တဲ့စိတ်တရကကုသိုလ်စိတ်ဆိုတာလည်းရှိတယ်မဟာကုသိုလ်စိတ်ရူပကုသိုလ်စိတ်အရူပကုသိုလ်စိတ်လောကီကုသိုလ်အဲ့ဒီလောကီကုသိုလ်စိတ်တွေမှာအာလောဘဆိုတဲ့တရားကြောင့်ကုသိုလ်တွေဖြစ်တယ်။အာဒေါသကြောင့်ကုသိုလ်တွေဖြစ်တယ်။အာမောဟကြောင့်ကုသိုလ်တွေဖြစ်တယ်။ဘာကြောင့်ပဲဖြစ်ဖြစ်အဲ့ဒီဖြစ်လာတဲ့ကုသိုလ်စိတ်တွေအဲ့ဒီဖြစ်လာတဲ့အကုသိုလ်စိတ်တွေဟာကံဆိုတဲ့စိတ်နဲ့မှမပါဘူးလားပါလားကံဆိုတဲ့စိတ်နဲ့မှပါတယ်ကံဆိုတာဘာကိုပြောတာလဲမေးကံဆိုတာကစေတနာအဲ့ဒီစိတ်တွေနဲ့ဟောဒီစေတနာနဲ့သွားပြီးတော့ရှင်လိုက်တဲ့အတွက်အဲ့ဒီစိတ်တွေကိုလည်းကံလို့ဒီလိုခေါ်လို့ရသွားတယ်ပေါ့နော်ဘယ်လိုလဲရှင်လို့လဲမေးတော့စေတနာနဲ့ရှင်လို့ကုသိုလ်စေတနာနဲ့ရှင်ရင်ကုသိုလ်စိတ်အကုသိုလ်စေတနာနဲ့ရှင်ရင်အကုသိုလ်စိတ်ဒီတော့အကုသိုလ်ဆိုတာကလောဘကြောင့်ဖြစ်တဲ့အကုသိုလ်ရှိတယ်တဏှာသောတရားလိုရင်လို့တရားလို့တတ်မဲ့လို့နှစ်သက်လို့အဲလောတခုလောတယ်ပြုလို့တာကကမ္မဘဝတဏှာကြောင့်ဖြစ်တဲ့ကံတဏှာနဲ့ရှင်တွဲနေတဲ့ကံအဲ့ဒါဆိုလို့ရှိရင်ဒါလောဘစိတ်လောဘမှုစိတ်လောဘစိတ်လောဘကံတဏှာစိတ်တဏှာကံဒီလိုပဲပေါင်းခေါ်လိုက်နိုင်တာပေါ့နော်နောက်တစ်ခါကျတော့ဒေါသကြောင့်ဖြစ်တဲ့စိတ်အဲ့ဒီဒေါသစိတ်နဲ့ပြုတဲ့ကံလောဘနဲ့ပြုတဲ့ကံတွေကဘာတွေလဲဆိုလို့ရှိရင်တပည့်ပစ္စည်းခိုးတာတို့เนาะကာမိတုမိစ္ဆာစာရတို့စသဖြင့်ဒါတွေကတခြားကြောင့်ဖြစ်တာလားလောဘကြောင့်ဖြစ်တာလားလောဘကြောင့်ဖြစ်တာဒေါသကြောင့်ဖြစ်တယ်ဆိုတာကပဏာတိပါဒတို့သရဘသက်သက်တဲ့ကိစ္စမျိုးတွေဒါတွေကဒေါသကြောင့်ဖြစ်တာမောဟကြောင့်ဖြစ်တဲ့ကံတွေလည်းပဲရှိတယ်ဝိသေကိစ္စတို့အောဓိစ္စတို့အဲ့ဒီအကုသိုလ်စိတ်တွေဟာအဲ့ဒီအကုသိုလ်ကံတွေဟာလောဘကြောင့်ဖြစ်တဲ့ကံဒေါသကြောင့်ဖြစ်တဲ့ကံမောဟကြောင့်ဖြစ်တဲ့ကံအဲ့ဒီအကုသိုလ်ကံကြောင့်အကုသိုလ်စိတ်ကြောင့်ဖြစ်တဲ့ကံမို့လို့အဲ့ဒီကံတွေကောင်းကျိုးပေးမှာလားမကောင်းကျိုးပေးမှာလားမကောင်းကျိုးပေးမှာအကုသိုလ်စိတ်နဲ့ပြုတဲ့ကံကြောင့်အာဟုသောစိတ်ကတဏှာကနေပြီးတော့နောက်ဆက်တွဲပွားယူလိုက်မယ်ဆိုရင်ဒေါသနောက်တစ်မျိုးမောဟတဏှာရဲ့ဒေါသရဲ့မောဟအဲ့ဒီတရား၃မျိုးကိုမထိတ်ချုံနိုင်ရင်အဲ့ဒီတရား၃မျိုးကြောင့်ဘလို့ဖြစ်ဥပါဒံဖြစ်ဥပါဒံကြောင့်ဘလို့ဖြစ်ကမ္မဘဝဖြစ်ကမ္မဘဝဖြစ်တော့ကံတွေမြောက်အဲ့ဒီကံကိုပဲအာဟုသောကံလို့ဒီလိုခေါ်တာအဲ့ဒီအာဟုသောကံလေးတွေဖြစ်သွားပြီဆိုရင်ကမ္မဘဝဖြစ်เสียရပါတယ်လေ ဇာတိဇာတိဆိုတဲ့ခန္ဓာ၅ပါးပြိတ္တနေရမယ်အဲ့ဒီခန္ဓာ၅ပါးဒီအကုသိုလ်အကြောင်းဖြစ်တဲ့ခန္ဓာ၅ပါးမို့လို့အကုသိုလ်ကံအကြောင်းဖြစ်တဲ့ခန္ဓာ၅ပါးမို့လို့ဘယ်ဘုံမှာရနိုင်တဲ့ခန္ဓာ၅ပါးလဲအပယ်၄ဘုံမှာဖြစ်တဲ့ခန္ဓာ၅ပါးဖြစ်သွားပြီနော်ဘယေတိရိစ္ဆာန်ပြိတ္တာအတုရခေလောဘနဲ့သိငရဲပြေရောက်လိမ့်များသူငါဒေါသနဲ့သိဒေါသနဲ့သိဘယ်ရောက်မလဲဒေါသနဲ့သိငရဲအဲ့ဒါမလားဒေါသနဲ့သိငရဲပြေရောက်လိမ့်များသူငါနော်လောဘနဲ့သိပြိတ္တာပြေရောက်လိမ့်များသူငါမောဟနဲ့သိတရိစ္ဆာန်ပြေရောက်လိမ့်ငါသူများသူငါအတုရကေကပြိတ္တာလဲတွန်းလိုက်ပေါ့အလုံးပေါင်းလိုက်တဲ့အခါကျတော့လောဘနဲ့ပဲသိသိဒေါသနဲ့ပဲသိသိမောဟနဲ့ပဲသိသိဘယ်ရောက်မှာလဲအပယ်လေးပုံပဲရောက်ပါပဲနော်အဲဒါကြောင့်မလို့မိမိတို့ရဲ့သဏ္ဍာန်မှာလောဘစိတ်လောဘကြောင့်အရင်ခံပြီးတော့အကုသိုလ်ကံလေးတွေဖြစ်လာရင်အပယ်ရောက်ဖို့တေးကြပြီဒေါသရင်ခံပြီးတော့အကုသိုလ်စိတ်အကုသိုလ်ကံဖြစ်ရင်အပယ်လေးပုံရောက်တယ်မောဟရင်ခံပြီးတော့အကုသိုလ်စိတ်အကုသိုလ်ကံဖြစ်ရင်ဘယ်ရောက်မလဲအပယ်လေးပုံထဲမှာရောက်မှာပေါ့နော်အပယ်လေးပုံရောက်မယ်အဲ့ဒါကဘယ်ချိန်မှာဖြစ်တဲ့ကံကအဓိကလဲမေးရင်ဟောသေကဏိကာလအာစိဏကံအာတန်ကံဟုတ်တယ်မလားသေကဏိကာလမှာဖြစ်တာဘာကံလဲအာတန်ကံအာတန်ကံအာတန်နာဆိုတာသေကဏိကာလအဲ့ဒါကိုမရဏတနာဇောလို့လည်းခေါ်တယ်အဲ့ဒီချိန်မှာဖြစ်တဲ့ကံကအဓိကလို့မှတ်ပါသေကဏိကာလမှာလောဘနဲ့သိရင်ပိဋ္တာဖြစ်မယ်ဒေါသနဲ့သိရင်ငရဲရောက်မယ်မောဟနဲ့သိရင်တိရိစ္ဆာန်ဖြစ်မယ်သေကဏိကာလဒီတော့သေကဏိကာလကျမှကျုပ်ကုသိုလ်စိတ်ဖြစ်အောင်ကြိုးစားလိုက်မယ်စောစောပိုင်းတော့ကတော့နေခြင်းတလုံးนี่ဒီလိုတွက်လို့တော့မရဘူးစောစောတော့ကရေကကုသိုလ်ကံဒီများထားမှသေကဏိကာလကျတော့လည်းပဲကုသိုလ်ကံဖြစ်ဖို့သိကြတာသောသောတော်ကအကုသိုလ်ကံဤများထားရင်သင်္ကဏိကာလဘာဖြစ်ဖို့သိကြတော့အကုသိုလ်ကံဖြစ်ဖို့ပဲသိကြတာပဲနော်သောသောတော်ကအမြဲတမ်းပြုလုပ်နေတဲ့ကံကအာစိဏကံသင်္ကဏိကာလညမှာဖြစ်တဲ့ကံကအာတဏကံအာစိဏကံအာကောင်းရင်အာတဏကံဖြစ်တတ်တာပဲဟုတ်တယ်မလားတဏှာဆိုတဲ့လောဘကိလေသာများနေတဲ့ပုဂ္ဂိုလ်တယောက်ချက်ခင်မှုတွေများတယ်တွေ့တာမှုတွေများတယ်တန်ရုပ်စင်တွေများတယ်အဲဒီလိုများနေတဲ့ပုဂ္ဂိုလ်တယောက်သည်သင်္ကန်ဤကာလကြတော့လည်းပဲဟောတုစေမေချဒီလိုစေမေချခင်လို့မင်းလို့ခင်ရဲ့မင်းရဲ့တန်းလန်းနဲ့သိသွားတဲ့အခါကျတော့တဏှာနဲ့သိရမရောက်ဘူးလားရောက်လားသောသောရောကတဏှာကိလေသာများထားရင်သင်္ကန်ဤကာလကြတော့လည်းတဏှာကိလေသာအလုံးလုံးဝင်လာတတ်တာပဲအာသင်္ဍကမှာတဏှာကိလေသာများရင်အာသင်္ဍကမှာလည်းပဲတဏှာကိလေသာနဲ့မသိဘူးလားသိလားအာသင်္ဍကမှာဒေါသကိလေသာများထားတယ်နော်ကြံကြံတတပြောလိုက်ဆိုလိုက်ဒေါနဲ့မန်နဲ့အဲဒီလိုနေတဲ့ပုဂ္ဂိုလ်ဒီသင်္ကန်ဤကာလကြတော့လည်းပဲဒေါသအာသင်္ဍကံဖြစ်တတ်ပါတယ်တဲ့ရေပုံရပါနော်အများဖြစ်တော့ဖြစ်တတ်တာများပါတယ်ဒီလိုမဟုတ်လားဒါတော့စိတ်တွေသိတော်လဲစိတ်တွေသိဆိုးလဲဒေါသတွေသိဖြစ်တယ်စိတ်မရှိဘူးအဲဒီလိုပုဂ္ဂိုလ်မျိုးဒီသင်္ကန်ဤကာလကြတော့ဘာဖြစ်လာလဲတခါတည်းယောဂဝရဏာတွေဖြည်းစင်းနေဆက်လာတဲ့အခါကျတော့ကိုကိုကိုလုံမကြသားအလုံးမကြသမီးလုံမကြယောဂဝရဏာတွေအပေါ်မှာအလုံးမကြပဲနဲ့အလုံးလုံးကိုစိတ်တော်အလုံးလုံးကိုစိတ်ဆင်းရဲစိတ်တော်တာလဲဒေါသစိတ်ဆင်းရဲတာလဲဒေါသစိတ်ညစ်တာလဲဒေါသအဲ့ဒါစိတ်ညစ်တတ်တဲ့အလေးထားရှိတဲ့ပုဂ္ဂိုလ်သည်အများအားစိတ်ညစ်တဲ့သဘောဖြစ်တတ်တယ်စိတ်ညစ်တဲ့အလေးလာများတဲ့ပုဂ္ဂိုလ်သည်အများအားစိတ်ညစ်တဲ့သဘောဖြစ်တတ်တယ်အာသနကံမှာဒေါသစိတ်ညစ်တတ်တဲ့သဘောတွေစိတ်ဆင်းရဲတတ်တဲ့သဘောတွေစိတ်ဆိုးတတ်တဲ့သဘောခဋ္ဌာန်တဲ့သဘောအဲ့ဒီသဘောများထားတဲ့ပုဂ္ဂိုလ်တယောက်သည်ဒီကဏ္ဍကာလကြတော့လည်းပဲဒေါသဆိုတဲ့ကံအာတနကံနဲ့မတရားဘုရားတရားမလားအဲဒီလိုသိမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်တရားလားပဲလေးပါလားပဲလေးပါပါပဲသောသောရောကမောဟကိလေသာများထားတဲ့ပုဂ္ဂိုလ်ဒီသင်္ကန်းဤကာလကြတော့လည်းပဲ တွေ့ဝေမိမောပြီးတော့ယောဂယောမမသိနာဂုဏမမသိကုသိုလ်ကုသိုလ်မမသိအာကုသိုလ်အာကုသိုလ်မမသိအဲ့ဒီလိုမိမောတွေ့ဝေမှုနဲ့သိရတာမျိုးမရှိဘူးလားရှိပါဘူး။ဘာနဲ့သိတာလဲ?မောဟနဲ့သိတာ။အဲ့ဒီလိုမောဟနဲ့သိရင်လည်းဘယ်ရောက်မှာလဲ?အပယ်လေးပါးပဲရောက်မှာပဲ။နော်။လောဘနဲ့သိလဲအပယ်လေးပါး။ဒေါသနဲ့သိလဲအပယ်လေးပါး။မောဟနဲ့သိလဲအပယ်လေးပါး။ဩသင်္ကန်ဒီကာလကြမှာဘုန်းကြီးတို့သောဏယဟန်ကြီးရဲ့ဖခင်ကြီးတို့လို့เนาะအဲဒီလိုပုဂ္ဂိုလ်ကြီးတို့လို့အနာမှာမိတ်ဆွေကောင်းရှိလို့မိတ်ဆွေကောင်းကနေပြီးတော့ပြုတ်ပြင်ပေးတတ်တယ်ဆိုရင်တော့သင်္ကန်ဒီကာလကုသိုလ်ဆိုမစောင့်နိုင်ဘူးလားစောင့်နိုင်လားသောဏယဟန်ရဲ့ဖခင်ကြီးတသက်လုံးမစောင့်လို့လာတာကြားပုံမှာပေါ့เนาะသင်္ကန်ဒီကာလကြတဲ့အခါကျတော့ပါဏမိတ်တွေလားထင်တယ်ဆိုတော့ငရဲနမိတ်တွေလားထင်ထိုတာခေါတာပုတ်တာလှန်နေဓာရီမြားရီအော်လာဟင်လိုက်ဒီနမိတ်တွေလားထင်တဲ့အခါကျတော့သောသောကရကအာဟုတုကံများထားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သင်္ကန်ဒီကာလကျတော့လည်းအာဟုတုကံနမိတ်တွေလားထင်တာပေါ့အဲ့ဒီလိုလားထင်တဲ့အခါကျတော့သူကိုယ်တိုင်ကတခါတည်းကြောက်တယ်လှမ်းတယ်ကြောက်လှကြီးရလှမ်းလှကြီးရငါသာကဲပါအောင်စသည်ဖြင့်သူသားသောဏယဟန္တာသောဏယဟန်တော်ရှင်မြတ်ကိုပြောတဲ့အခါကျတော့သောဏယဟန်တော်ရှင်မြတ်ကသူရဲ့သဘာဝကိုသဘောပေါက်ပြီးတော့ငါခမည်းတော်ဦးစင်းကြီးတော်အပယ်လေးပါးရောက်တော့မှာပဲလို့အဲဒီလိုသဘောပေါက်တော်မူသည့်အတွက်တော်ရကပန်းကလေးတွေကောက်ပြီးတော့တည်ကောင်းပြီးတော့ဦးစင်းကြီးလက်ထက်ထက်ဦးစင်းကြီးဟောဒီမှာပန်းကလေးတွေယူမြတ်စွာဘုရားကိုပူဇော်လိုက်ရှ िख ောလိုက်လှူလိုက်အဲဒီလိုပြောပြတဲ့အခါကျတော့သူသားယဟန်ပြောတဲ့အတိုင်းစေရနာကြကြတဲ့အာယုံပြုပြီးတော့မြတ်စွာဘုရားကိုပူဇော်လိုက်တာဟောကုသိုလ်ကံလေးမပြောင်းဘူးလားပြောင်းသောသောကဘာကံနဲ့လဲအာကုသိုလ်ကံအနာကနေပြီးတော့ပြုစုဆောင်ရှောက်ပေးလိုက်တယ်ပြုပြင်ပေးလိုက်တဲ့အခါကျတော့အာကုသိုလ်ကံကနေဘာကံဖြစ်သွားလဲအဲကုသိုလ်ကံလေးပြန်ဖြစ်သွားတယ်နော်အဲ့ဒီပုဂ္ဂိုလ်သိတဲ့အခါကျတော့တခြားရောက်သွားတာလားနတ်ပြည်ရောက်သွားတာလားသူသားရဲ့ပြုပြင်မှုအကူကြီးတာမပါဘူးဆိုရင်ဘယ်ရောက်မှာလဲအပင်လေးပါးရောက်မှာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မို့လို့ကိုယ့်ရဲ့သင်္ကန်ဤကာလမှာဒီလိုပြုပြင်ပေးမဲ့ကလျာဏမိတ်တာလို့ခေါ်တဲ့မိတ်ဆွေကောင်းသာသမီမိဘဖြစ်ဖြစ်ဆရာသမားပဲဖြစ်ဖြစ်မိတ်ဆွေပဲဖြစ်ဖြစ်အဲ့ဒီမိတ်ဆွေကောင်းတွေရဲ့အကူကြီးရဖို့ဆိုတာကပြောသလောက်မလွယ်ဘူးဘာလို့လဲမိတဲ့အခါတော့တကယ်တော့သင်္ကောင်းပေါင်းလဲဖြစ်နေတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့သင်ခြင်းတရားရင်ဆိုင်ရမယ်ဆိုတာဘယ်လိုမှတွေးလို့မရဘူးတကယ်လို့အနာမမိတ်ဆွေကောင်းရှိသည့်အချိန်ကိုကသတိတွေမင်းလျော့နေမယ်ဆိုဘာမှမတတ်နိုင်ဘူးယောဂဝရဏတွေသိပင်းထန်လို့အဲ့ဒီမိတ်ဆွေကောင်းပြောတဲ့အလုပ်ကိုလိုက်မလုပ်နိုင်ဘူးမိတ်ဆွေကောင်းပြုပြင်ပေးသလိုစိတ်မထားနိုင်ဘူးဆိုရင်လည်းပဲဘယ်လိုမှအဆင်မပြေဘူးဟုတ်တယ်မဟုတ်လားတရားရှိပါတရားရှိပါဆိုမဲ့သောသောကလေးကဝိပဿနာအာစိတကရှိမထားဘူးဆိုရင်တေခဏိကာရကြတော့တရားရှိလို့ရပါမလားမရပါဘူးဘယ်တော့မှမရနိုင်ဘူးနော်သောသောကလေးကအာစိတကရှိထားမှအာစိတကဆရနေရာမှာလည်းပဲဒါနကုသိုလ်သီလကုသိုလ်တဲ့ဘယ်ကုသိုလ်ကအရေးကြီးတော့ဝိပဿနာကုသိုလ်ကအရေးကြီးတယ်အဲဒီဝိပဿနာကုသိုလ်ဆိုတဲ့အာစိတကများများကြီးလှုပ်ထားမယ်ဆိုရင်တရားသီတိမြတ်မသီထားမဲ့သစ္စာသီတိမြတ်မသီထားမဲ့ယောသဘောကိုမြတ်မသီထားမဲ့နာသဘောကိုမြတ်မသီထားမဲ့ဖြစ်သဘောပြသဘောတွေများများသီထားမဲ့ဆိုရင်သင်္ကန်ဤကာလရောက်တဲ့အခါကျတော့အဲဒီယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာဒါလေးကိုသတိရလိုက်တာနဲ့တပြိုင်နဲ့သတိရလိုက်တာသတိရလိုက်ဉာဏ်လားအဲဒီဉာဏ်လေးသိရတဲ့ပြပေါ်လာလိုက်လို့အဲဒီယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာကိုမြင်ပြီးတော့သတိရပြီးတော့ဝိညာဉ်ချုပ်သွားမယ်ဆိုရင်အပယ်လေးပါးရောက်မှလားဒုက္ခတိရောက်မှလားဒုက္ခတိရောက်ပါဘူးကို့မှာအာစိဏကအာကောင်းထားရင်ဘလို့အကုဉ္ကြီးမှမပါပင်မဲ့လို့လည်းပဲတေဂန်ဒီကာလမှာဝိပဿနာဉာဏ်လေးတွေဖြစ်နိုင်ပါလေဟုတ်တယ်မဟုတ်လားအဲဒီလိုမှဝိပဿနာဉာဏ်တွေအာကောင်းအောင်ကြိုးစားမထားဘူးဆိုရင်တော့တေဂန်ဒီကာလမှာအာကိုရာရှာရတော့မယ်မိတ်ဆွေကောင်ရှာရတော့မယ်မိတ်ဆွေကောင်းတွေ့ရင်တော့ပါရဲ့မိတ်ဆွေကောင်းမတွေ့ရင်ပင်လေတဲ့သင်္ဘောမြုပ်တယ်လို့ဘာအာကုမှမရှိဘဲနဲ့ သင်ရှင်တရားရင်ဆိုင်မဆိုင်ရဘူးလားရင်ဆိုင်ရအဲ့ဒီလိုရင်ဆိုင်ရမယ်ဆိုစောစောကတည်းကလောဘဒေါသမောဟကိလေသာတွေများထားမှုတဲ့ပုဂ္ဂိုလ်တယောက်သည်တေခဏိကာလကြာတော့လည်းပဲဘာဇောတွေနဲ့တရားပါလဲလောဘဇောတို့ဒေါသဇောတို့မောဟဇောတို့အင်မတန်ကြောက်เสียကောင်းတာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်အာသနကံမှာကောင်းတဲ့ကံဖြစ်ဖို့ဆိုတာကဘယ်ကံမှာကောင်းထားဖို့လိုလဲအာသနကံကောင်းထားဖို့လိုတယ်နော်အဲ့ဒီတော့မကောင်းတဲ့ကံကကာယကံဝစီကံမနောကံသုံးမျိုးထဲမှာလောဘဥစီးတဲ့ကံဒေါသဥစီးတဲ့ကံမောဟဥစီးတဲ့ကံဟုတ်တယ်မဟုတ်လားအဲ့ဒါကပဲဘုန်းကြီးတို့သုတ်တန်ဒီအရဟလာဒုစရိုက်တရားအနေနဲ့ပြောလိုက်မယ်ဆိုလို့ရှိရင်ပါဏာတိပါဒအာဒိနာဒါနာကမိတုမိစ္ဆာစာရအဲ့ဒါကတခြားလားကာယကံတွေလားမုသာဝါဒပိတုနာဝါစာပြုသဝါစာသမ္ပပလပအဲ့ဒါတွေကဝစီကံဘာကံတွေလဲအဘိဇ္ဇာတို့ဗျာပါဒာတို့မိစ္ဆာဒိဋ္ဌိတို့အဲ့ဒါတွေကဘာကံတွေတော့အဲ့ဒါတွေကမနောကံတွေအကုသိုလ်ကံမိမိစိတ်ထဲမှာဖြစ်နေတာဒီလိုမဟုတ်လားအဲ့ဒီစိတ်ထဲမှာဖြစ်နေတဲ့အဲ့ဒီကံတွေကိုဘုန်းကြီးတို့ပရိသတ်တွေကထိမ့်ချုံရတာလွယ်မလားခက်မလားအင်မတန်ခက်ပါတယ်နော်မိမိအိမ်မှာနေတဲ့အခါကျတော့သာသမီစနစ်ခင်ဖို့ပစ္စည်းစီပေါင်းဇာယရဏတွေနဲ့အဲ့ဒီလိုနေတဲ့အခါကျတော့တွဲကြလောဘလေးဝဲလိုက်တွဲကြမကျင်းတတ်မှုတွေဒေါသဖြစ်လိုက်တွဲကြတွဲဝဲမိန်မောတဲ့မောဟလေးတွေဖြစ်လိုက်ဆိုတော့အဖြစ်များနေတာကတခြားတရားလားအကုသိုလ်တရားတွေလားအကုသိုလ်တရားတွေသာအဖြစ်များနေကြတာကိုကိုပြုတာတဲ့ကုသိုလ်ကလေးတွေကဒါနကုသိုလ်သီလကုသိုလ်ပြုတဲ့ဆိုပေမဲ့ဖြစ်နေတဲ့အကုသိုလ်ကံတွေနဲ့စာလို့ရှိရင်ဒါနကုသိုလ်ကံကလည်းပဲပြောပလောက်တာမှမဟုတ်ပဲပဲသီလကုသိုလ်ကံကလည်းပြောပလောက်တာမှမဟုတ်ပဲပဲဒီလိုမဟုတ်လားနည်းပင်နည်းခြားတော့လည်းပဲတကယ်တမ်းအကုသိုလ်ကံကိုခြေဖြည့်ပြနေတာကဝိပဿနာဘာဝနာကုသိုလ်ဘယ်ကံကမှခြေဖြည့်နိုင်တော့သာတည့်စာမြားလောက်ပမာဏရှိတဲ့ကံကလေးပဲဖြစ်လင့်ကစားအင်မတကြီးမားတဲ့ဒုရေကြီးတဲ့အကုသိုလ်ကံတွေမခြေဖြတ်နိုင်ဘူးလားခြေဖြတ်နိုင်လားခြေဖြတ်နိုင်တယ်တော့သိပြီသိကြတော့လည်းပဲဝိပဿနာကုသိုလ်ကံนี่အထင်သေးလို့မရဘူးအဲ့ဒါကြောင့်မလို့ဝိပဿနာကုသိုလ်ကံများထားဖို့လိုပါတယ်ဟုတ်တယ်မဟုတ်လားကဲကောင်းပြီလားပြောလို့ရှိရင်အကုသိုလ်ကံနဲ့အကုသိုလ်ကံဆိုတာကဒုစရိုက်တရား10ပါးဒုစရိုက်တရား10ပါးဘယ်လိုတွေတော့ပါဏာတိပါဒအာရိဏဒါနာကာမိတုမိစ္ဆာစာရကာယကံ၃ပါးတရကဝစီကံ၄ပါးကဘယ်လိုနေတော့မုသာဝါဒပိတုနာဝါစာပရုဏဝါစာသမ္ပပလပဘယ်နှပါးလဲ၄ပါးမနောကံ၃ပါးကဘယ်လိုနေတော့အဘိဇာယေရပါဒယေမိစ္ဆာဒိဋ္ဌိယေအရိကံ10မျိုးတိတခြားလားဒုစရိုက်တရား10ပါးလားအဲ့ဒီဒုစရိုက်တရား10ပါးလုံထားတဲ့ပုဂ္ဂိုလ်သည်အပင်၄ပါးမရဘူးလားရောက်ပါလားအပင်၄ပါးရောက်ပါတယ်နော်အဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေကအာကုသိုလ်ကံသည်ဘာအကျိုးပေးတယ်လဲဆိုရင်အပင်၄ပါးအကျိုးပေးတယ်ပြန်ပြောအာကုသိုလ်ကံသည်ဘာအကျိုးပေးလဲအပင်၄ပါးအကျိုးမပေးဘူးလားပေးအာကုသိုလ်ကံသည်အပင်၄ပါးအကျိုးပေးတယ်တစ်ချက်မှတ်လိုက်ဟုတ်တယ်မဟုတ်လားကဲတော့ကကြတော့ဒုတိယမြောက်ပြောမှာကကုသိုလ်ကံဘာကံလဲကုသိုလ်ကံကဘယ်နှပါးရှိတယ်လဲဆိုရင်တဲ့အဘိဓမ္မာနည်းနဲ့ပြောကြည့်လိုက်မယ်ဆိုရင်ကာမကုသိုလ်ကံက10ပါးရူပကုသိုလ်ကံ9ပါးအာရဝကုသိုလ်ကံ4ပါးပေါင်းတော့18ပါးလောကီကုသိုလ်ကံဘာကံလဲလောကီကုသိုလ်ကံ18ပါးဟုတ်တယ်မလားကာမကုသိုလ်ကံတရာကကာမဘုံမှာဖြစ်များတဲ့ကုသိုလ်ရူပကုသိုလ်ကံသရကဇံရူပဇံကုသိုလ်အာရုပကုသိုလ်ကံသရကအာရုပဇံကုသိုလ်အဲ့ဒီတရားတွေကိုဘုန်းတော်ပရိသတ်တွေကဒီနေရာမှာသင်္ခါရလို့လည်းပြောနိုင်ပါတယ်ကမ္မဘဝလို့လည်းမပြောနိုင်ဘူးလားပြောနိုင်လားသင်္ခါရသရလည်းကံမင်းကမ္မဘဝသရလည်းကံမင်းဟုတ်တယ်မဟုတ်လားကောင်းပြီဒါဖြစ်လို့ရှိရင်ကာမကုသိုလ်ကံနဲ့နော်ကာမကုသိုလ်ကံအဲဒီကာမကုသိုလ်ကစိတ်ရည်တွင်းနဲ့ပြောရင်တော့ရှင်မျိုးပေါ့
အေးသောတန်ဒီအရာပညာအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ဆယ်မျိုးဘယ်လိုမျိုးလဲလဲဒါနသီလဘာဝနာပါစာယနာဝေယဝိစ္စပဋိဒါနပတ္တနုမောဒနာဓမ္မသဝန္တဓမ္မဒေသနာဒိဋ္ဌိစုကမ္မ10ပါးရှိတယ်ဒါနလှူတယ်ဆိုတာလဲကာမကုသိုလ်ကံဘာလဲလဲလှူတယ်ဆိုတာလဲကာမကုသိုလ်ကံတစ်ချက်ရှိသွားပြီနော်နောက်တစ်ခါသီလဆိုရဲသီလဆောက်တည်တယ်ဆိုတာလဲကာမကုသိုလ်ကံသီလဆောက်တည်တာဘာကံလဲလဲနောက်တစ်ခါကျတော့ဘာဝနာဆိုရဲသမထဝိပဿနာလုပ်တည်လုပ်တာလဲဘာကံလဲလဲကာမကုသိုလ်ကံပဲဝိပဿနာလုပ်သည်လောကုတ္တရာကံလောကုတ္တရာကုသိုလ်ကံလားကာမကုသိုလ်ကံလားကာမကုသိုလ်ကံမရှိသေးတယ်ဟုတ်တယ်မလားမဲ့ဖို့အစင်ကြတော့မှဘာတယ်လဲလောကုတ္တရာလောကုတ္တရာကျတော့ကံလို့မခေါ်တော့ဘူးညံလို့ခေါ်တယ်နော်လောကုတ္တရာကျတော့ဘယ်လိုခေါ်လဲအေးလောကီကျတော့ကံဒီလိုမလားကဲကောင်းပြီဒါဖြစ်လို့ရှိရင်နံပါတ်1ကကာမကုသိုလ်ကံနံပါတ်2ကသီလကုသိုလ်ကံနံပါတ်3ကဘာဝနာကုသိုလ်ကံဒါနသီလဘာဝနာနောက်တစ်ခါနံပါတ်၄ကအပ္ပစာယနာအပ္ပစာယနာဆိုတာယုံသိပေးတဲ့သဘောဘုရားတရားသံဃာယန္တနာသမားကိုယုံသိပေးတဲ့လူကြီးသူမတွေကိုယုံသိပေးတဲ့ဂုံရှိတဲ့ပုဂ္ဂိုလ်တွေကိုယုံသိပေးတယ်သီလရှိတဲ့ပုဂ္ဂိုလ်တွေကိုယုံသိပေးတယ်အဲ့ဒါဒီဘာကံလဲကာမကုသိုလ်ကံနံပါတ်၄လိုက်တဲ့အခါကျတော့အပ္ပစာယနာလို့ခေါ်တဲ့ကာမကုသိုလ်ကံဒီလိုမဟုတ်လားနောက်တစ်ခါကျတော့နံပါတ်5ကဘာလဲဝေယဝိသဝေယဝိသဆိုတာကဘာလို့တာလဲဖရာကိစ္စတရားကိစ္စသံဃာကိစ္စသာသနာကိစ္စကြောင့်ကိစ္စအားလုံးဆောင်ရွက်တာသည်ဝေယဝိသအဲဒီဝေယဝိသကုသိုလ်တွေပြုလုပ်တာသည်ဝေယဝိသကုသိုလ်အဲဒီဝေယဝိသကုသိုလ်သည်ကာမကုသိုလ်ကံဘာကုသိုလ်ကံလဲကာမကုသိုလ်ကံဟုတ်လားကနောကကြတော့နံပါတ်6ကပါလဲဆိုလို့ရှိရင်ပဋိဒါနပါတယ်လေပဋိဒါနဆိုတာကအမြဝေးတာအမြဝေးတာအမြဝေးတာကုသိုလ်ရတယ်နော်အမြဝေးတာကုသိုလ်ရတယ်ဘာကုသိုလ်လဲမေးတော့ကာမကုသိုလ်ဘာကုသိုလ်ပါလဲဘုန်းကြီးတို့ပရိသတ်တွေအလူဒါနပြုလို့ပြည်တယ်ပြုလို့ပြည်တယ်ဒီတိုင်းနေရမလားအမြဝေးရမလားအလူဒါနပြုလို့တုံးကကုသိုလ်တခုအမြဝေတော့ကုသိုလ်တခုမရဘူးလားရဒီတော့လူဒါနာပြုလုပ်ပြီးပြီတို့အမြဝေစရာမလိုဘူးရေစဲချစရာမလိုဘူးဒီလိုမထင်နဲ့ရေစဲချလိုက်ချင်းကြောင့်ရေစဲချပြီးတော့အမြဝေလိုက်ချင်းကြောင့်အချင်းနည်းဖြစ်သလားဘာတွေရသွားလဲကုသိုလ်တွေရသွားတယ်ဘာကုသိုလ်လဲမေးတော့ပဋိဒါနာလို့ခေါ်တယ်ကာမကုသိုလ်အလူဒါနာပြုလို့တော့ကကုသိုလ်တခုအမြဝေတော့ကုသိုလ်တခုဒီလိုမလားနောက်တစ်ခါနံပါတ်ခေါ်ကပါတယ်လေပဋ္ဌာနုမောဒနာသာဓုခေါ်တာကိုပြုလို့တဲ့ကုသိုလ်ကိုကိုယ်တိုင်အမြဝေကိုယ်ကိုယ်တိုင်သာဓုခေါ်ဒါလည်းမရဘူးလားရကုသိုလ်လို့တော့ကကုသိုလ်တခုအမြဝေတော့ကုသိုလ်တခုသာဓုခေါ်တော့ကုသိုလ်တခုရတယ်နော်ဒီတော့ကိုကိုယ်တိုင်အမြဝေတယ်အမြဝေတော့ကုသိုလ်တခါရတယ်ကိုကိုယ်တိုင်သာဓုခေါ်တယ်သာဓုခေါ်တော့ကုသိုလ်တခါရတယ်ကုသိုလ်ဘယ်လိုမျိုးရတော့ဘယ်လိုရတော့လူတော်ကကုသိုလ်တခုအမြဝေတော့ကုသိုလ်တခုသာဓုခေါ်တော့ကုသိုလ်ဘယ်လိုမျိုးရအဲဒါကြောင့်ကိုကိုယ်တိုင်ကုသိုလ်ပြုကိုကိုယ်တိုင်မြဝေကိုကိုယ်တိုင်သာဓုခေါ်ဘယ်လိုမှခေါ်ခြင်းကမခေါ်ခြင်းနေဘယ်လိုရှိရှိမရှိရှိကိုယ်တော်တွေမတော်မလားတော်လားမျက်စိနဲ့မမြင်ကောင်းတဲ့နတ်တွေမရှိဘူးလားရှိလားသူတို့ကသာဓုခေါ်ရင်လည်းသူတို့မှာကိုယ်တော်တွေမတော်ဘူးလားတော်ပါသွားလားအဲဒါကြောင့်အမြဝေကောင်းတယ်သာဓုခေါ်ကောင်းတယ်ဟုတ်တယ်မလားအေးအမြဝေတာကပဋိဒါနာသာဓုခေါ်တာကပဋ္ဌာနုမောဒနာနောက်တစ်ခါနံပါတ်ခေါ်နံပါတ်၈နံပါတ်၈ကဓမ္မသဝနာဘာကိုယ်တော်လဲဓမ္မသဝနာသရကတရားနာတာဓမ္မသဝနာကဘာလို့တာလဲတရားနာတာဒီလိုမဟုတ်လား ဘသူကပဲတရားစကားပြောပြောအဲဒီလိုတရားစကားကလေးပြောပြီဆိုရင်တင်းတင်းချာချာဂရုတစိုက်နားထောင်နားလည်းဒီဖြစ်စေနားမလည်းဒီဖြစ်စေဂရုတစိုက်နားထောင်အဲဒီလိုဂရုတစိုက်နားထောင်လဲမယ်ဆိုရင်ကုသိုလ်တွေမရဘူးလားယခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကဖားကန်လေးတကောင်မြတ်စွာဘုရားတရားဟောတဲ့အခါကျတော့နားတော့မလဲဘူးဒါပေမဲ့နားထောင်ကောင်းလို့နားထောင်နေတာအဲဒီလိုနားထောင်နေရင်လည်းဓွားကြောင့်သားကလေးကလည်းပဲသူကလည်းတရားဟောနေတဲ့ပွဲလာပြီးတော့ကြည့်ကျင်းနေတဲ့ကျေနုံကလေးနဲ့ဖားကလေးရဲ့ကြောက်ကုန်ပေါ်ထောက်ထားမိတယ်ပေါ့နော်အဲဒီတော့ထောက်ထားလိုက်တဲ့အခါကျတော့သိတော့သိတယ်ဖားကလေးကဒါပေမဲ့လို့လည်းပဲတရားပေါ်မှာအာယုံကျပြီးတော့တရားနာနေတာကိုသဘောပေါက်လို့နာနေတာလားသဘောမပေါက်ဖဲနာနေတာလားသဘောပေါက်နေတာဩတရားနာလို့ကောင်းလိုက်တာတရားနာလို့ကောင်းလိုက်တာအတန်ကလေးကိုအာယုံပြုတ်ပြီးတော့ဒီတန်ကလေးကနားထောင်လို့ကောင်းလိုက်တာနားထောင်လို့ကောင်းလိုက်တာဒါလေးနဲ့သူအာယုံပြုတ်ပြီးတော့ကြည်ညိုပြီးတော့နားထောင်နေတာနော်အဲဒီတော့နားထောင်နေတဲ့အရှင်ကလေးပြတ်သွားမှဆိုတော့အပေါ်ကဒုက္ခလေးနဲ့ထောက်လိုက်ပြီးမဲ့လို့လည်းပဲသိတော့သိတယ်သိပြီးမသူမယုံဖယ်ဘူးဟုတ်တယ်မလားအဲဒီတော့မယုံဖယ်ဘူးနဲ့အပေါ်ကလည်းဖိထောက်လိုက်တဲ့အခါကျတော့အသက်ရှူရက်ပြီးတော့ဖာကလေးသေသွားတာဖယ်ရောက်သွားတယ်လည်းမေးနတ်ပြည်ရောက်သွားတာနတ်ပြည်မှာဖန်တသားလို့မထင်ရဘူးလားထင်ရသွားလားအော်ငါပဲကုသိုလ်ကံကြောင့်ဟောဒီဘဝရောက်လာတာပါလေ။ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားတရားဟောတာတရားနာလို့အဲဒီကံကလေးနဲ့အဲဒီကုသိုလ်ကံနဲ့သိလာလို့တပည့်ရောက်လာတာ။နော်။အဲဒါကြောင့်ကျေးဇူးတင်လို့ဟောဒီတရားနာတဲ့ကံဒီပင်နဲ့ယင်းနတ်ပြည်ရောက်နိုင်တဲ့အကျိုးပေးတာပါပဲ။နတ်ပြည်ရောက်နိုင်တဲ့အကျိုးပေးနိုင်ပါတယ်လို့အလုံးပရိသတ်တွေသိအောင်မြတ်စွာဘုရားစီကိုပြန်ပြီးတော့မလာဘူးလားလားအဲဒီလိုလာပြီးတော့မြတ်စွာဘုရားကိုရှောက်ပြတော့ပြိတ္တတိသိသွားရတာပေါ့နော်အဲဒါကြောင့်မလို့တရားနာတယ်ဆိုတာဒီကုသိုလ်တရားဘာကုသိုလ်လဲပြီးတော့ကာမကုသိုလ်ဓမ္မသဝနာလို့ခေါ်တယ်ကာမကုသိုလ်နော်နောက်တစ်ခါတရားဟောတာလည်းကုသိုလ်မရဘူးလားရလားတရားဟောတာအလုံးလုံးကုသိုလ်ရနေတာနော်ပြိတ္တတိသိစေခြင်းနဲ့တရားဓမ္မတွေသိစေခြင်းနဲ့မသိသိအောင်ကြိုးစားပြီးတော့ဟောတယ်မသိတဲ့အောင်ရှင်းပြီးတော့ပြရဲနော်အဲဒီလိုကြိုးစားပြီးတော့ဟောတယ်ရှင်းပြီးတော့ပြရဲရှင်းပြနေတာသိပင်လည်းရင်ဟောအလိုလိုကုသိုလ်တွေမရဘူးလားရအလိုလိုကုသိုလ်တွေရနေတာပဲနော်မိမိမှာဟောဒီတရားတွေသိအောင်ကြိုးစားတဲ့အတွက်ဟောဒီတရားတွေသိခြင်းကြောင့်ရလာတဲ့ကုသိုလ်ကတစ်မျိုးတရားဘာတွေသိအောင်ပြဟောပြတဲ့အတွက်ရလာတဲ့ကုသိုလ်ကတစ်မျိုးကုသိုလ်ဘယ်နှမျိုးရလဲတစ်မျိုးရတာပေါ့ဒီလိုမဟုတ်လားဘုန်းတော်ပရိသတ်တွေကဘုန်းတော်ကတရားဟောတော့မယ်ဆိုရင်ကိုယ်ကလည်းဟောဒီတရားတွေနှလုံးမသွင်းမဲနဲ့ဟောနိုင်ပါမလားအလုံးမင်းတရားတွေဟောတော့မယ်ဆိုရင်ဟောဒီကိုယ်ကိုယ်တိုင်ကိုယ်ကနေပြီးတော့ဝိပဿနာကျင့်စဉ်တွေကိုနော်တဘာဝတရားအဖြစ်နဲ့ပဲစဉ်းစားကြည့်ရတယ်လက်တွေနဲ့လှုပ်ကြည့်ရတယ်လက်တွေလှုပ်ကြည့်တော့ရနိုင်မရနိုင်ကိုယ်ကိုယ်တိုင်လည်းအကဲဖြတ်ကြည့်ရတယ်ဟုတ်တယ်မို့လားအဲဒီလိုလက်တွေလှုပ်ကြည့်တော့ကိုယ်ကိုယ်တိုင်လှုပ်လို့ရပြီဆိုမှတဘာကိုခိုင်းရတာတဘာဝကြမှာပေါ့ကိုယ်ကရံလုံးမဖြစ်တာကြီးတွေကိုတခါတယ်ဇာရမဟောတာကအနာကအစိတ်ယန္တာအစိတ်အထမညာအစိတ်ကိုကဘာမဲ့ဘာဖို့မမရသေးတဲ့ပုရုသေပုဂ္ဂိုလ်တွေကိုအဲ့ဒီနာတွေအနေထားတွေသွားဟောနေလို့အရာရောက်ပါမလားမရဘူးနော်ဒါကြောင့်ဇာရပါတဲ့အကုန်လုံးဟောနေလို့မရဘူးမြတ်စွာဘုရားတခင်ကရမကြီးကဇာရမဟောထားတယ်ဆိုတာကတချို့တချို့ပုဂ္ဂိုလ်တွေကိုဘုရားရှင်အစ်စ်ရွေးပြီးတော့ဟောတယ်။တခါတခါကျတော့သောတာပန်သက္ကရာကအစ်စ်ရွေးပြီးတော့ဟောတယ်။တခါတခါအနာဂတ်ယဟန္တာအစ်စ်ကိုရွေးပြီးတော့ဟောထားတာတွေလည်းမရှိဘူးလားရှိလား။ဘုန်းကြီးတို့ပြိဿတွေနဲ့ပုဂ္ဂိုလ်ချင်းတွေ့ရလား။အဲဒီလိုမတွေ့တဲ့အတွက်မြတ်စွာဘုရားဟောတဲ့တရားတွေကိုအကုန်လုံးထည့်သွင်းဟောနေလို့ဘုန်းကြီးတို့ပြိဿတွေနားရရောက်ပါမလား။လက်တွေ့လုံးကြည့်လို့ရပါမလား။လက်တွေ့လုံးကြည့်လို့မရရင်လည်းပဲအကျိုးမပေးဘူးပေါ့နော်။အဲ့ဒါကြောင့်မလို့ဘုန်းကြီးပြိတ္တတိယနေ့သောတာပန်ဖြစ်အောင်ကြိုးစားနေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်သောတာပန်ဖြစ်အောင်ကြိုးစားနေတဲ့ပုဂ္ဂိုလ်များအတွက်လိုအပ်တဲ့တရားတွေကိုရွေးပြီးတော့ဟောခြင်းသည်ပို့ပြီးတော့စမပြေဘူးလားပြေလားပြေပါရဲ့ဗျာကျေတော်ရှင်ကဗမာနိဒမဟုတ်ဆရာတော်ဘုရားကြီးကအဲ့ဒီနည်းနဲ့နော်လောကနေနဲ့ပြောတော့လူပိနားလဲတဲ့စကားဒီလိုပြောတာမဟုတ်လားဘာလဲလဲပြောကြည့်ပါဦး
ဟုတ်ပါဘူး
ဟ လူဝိနားလည်းတဲ့စကားစကလုံးလေးတွေရွေးချယ်တာကောကတော့လူတိုင်းလူတိုင်းနားလည်းနှဲ့ရမယ်ဆိုတဲ့စကလုံးလေးတွေရွေးချယ်ပြီးတော့မောဘူးလားဟောခဲ့လားအဲဒီလိုဟောခဲ့တဲ့အားလျော်စွာဟောမောဟောဆရာတော်ဘုရားကြီးဟောတဲ့တရားတော်တွေကိုနားလည်းရတဲ့ပုဂ္ဂိုလ်တွေကလည်းပဲသဘောတွေမပေါက်ဘူးလားပေါက်သဘောတွေပေါက်တဲ့ဉာဏ်တွေတက်တယ်နော်အဲဒီတော့ဘုန်းတော်တွေကလည်းကျေးဇူးတော်ရှင်ကပါပါတိတဲ့မဂုတ်ဆရာတော်ဘုရားကြီးရဲ့ဥပဒေတရားတွေယူပြီးတော့မဂုတ်ဆရာတော်ဘုရားကြီးဟောထားတဲ့တရားအဲဒီအတိုင်းပဲပြန်ပြီးတော့ဆင်ញံနှလုံးသွင်းပြီးတော့ဟောလိုက်တဲ့အခါကျတော့ဘုန်းတော်ပြိသက်တွေဟာမိမိတို့ရဲ့ဉာဏ်နဲ့ပါအသိဉာဏ်တွေမလင်းမလားလင်းသွားမဂုတ်ဆရာတော်ဘုရားကြီးတရားတွေနားလိုက်ဘုန်းတော်ဟောတဲ့တရားတွေနားလိုက်အဲဒီလိုနားတဲ့အခါကျတော့အသိဉာဏ်လေးတွေပွင့်လင်းလာတော့ပေါ့လေအဲ့ဒါကြောင့်မလို့တရားဟောတာဟာလည်းပဲကုသိုလ်မတိုးဘူးလားတိုးလားမတိုးပါဘူးခင်ဗျာကိုယ်ကိုယ်တိုင်တရားဟောတယ်ကုသိုလ်တိုးတယ်နော်တရားမဟောခင်ကိုယ်တိုင်ဆင်ញင်ရတယ်နှလုံးသွင်းရတယ်ဒါလည်းကုသိုလ်တွေမရဘူးလားရလားမရပါဘူးကုသိုလ်မလည်းမျိုးရတော့ကိုယ်ကိုယ်တိုင်တရားရှုမှတ်တုန်းကကုသိုလ်တစ်မျိုးတရားသရောပြန်ဟောတာကကုသိုလ်တစ်မျိုးကုသိုလ်နှစ်မျိုးရတာပေါ့နော်ကဲကောင်းပြီဒါပြားဒီကုသိုလ်ကဓမ္မဒေသနာကုသိုလ်ဓမ္မဒေသနာလို့ခေါ်တဲ့ကမ္မဝဒရာကုသိုလ်နောက်တစ်ခါနံပါတ်30ကဒိဋ္ဌိစုကမ္မဘာလဲလဲဒိဋ္ဌိစုကမ္မဆိုတာဘာပြောတာလဲပြတော့အယုံမှန်ရမယ်ဘာပြောတာလဲအယုံမှန်ရမယ်ဆိုတာဘာပြောတာလဲလို့မေးတဲ့အခါကျတော့ပုဂ္ဂိုလ်သတ္တဝါငါးသတ္တဝါယောက်ျားမိန်းမဆိုတဲ့မှားသောအမြင်လေးတွေကင်းစင်နေရမယ်ဘာတွေကင်းစင်နေရမှာလဲမှားသောအမြင်ကလေးတွေသိစေရမယ်ဒီလိုမလားအဲ့ဘုန်းကြီးတို့ပြိတ္တတွေကုသိုလ်တရားဖြစ်ချင်ပါတယ်ဆိုရင်အဲ့ဒီကုသိုလ်တရားဖြစ်ဖို့ရန်အတွက်အခြေခံဘာလို့သလဲပြီးတော့မှားသောအမြင်ကလေးတွေကင်းစင်အောင်လုပ်ဘာလဲလဲမှားသောအမြင်ကင်းစင်အောင်လုပ်တာဒီတရားပြောတာလားဒိဋ္ဌိဖြုတ်ပါလို့ပြောတာလားဒိဋ္ဌိဖြုတ်ပါဒိဋ္ဌိဖြုတ်ပါဆိုတော့အလှူဒါနပြုလည်းပဲငါပုဂ္ဂိုလ်သတ္တဝါငါမပါစီနဲ့ဒါပြောတယ်မဟုတ်လားသီလသောက်တည်နဲ့ပုဂ္ဂိုလ်သတ္တဝါငါမပါစီနဲ့အေးအယောသိပြုတဲ့အခါမှာလည်းပုဂ္ဂိုလ်သတ္တဝါငါမပါစီနဲ့ဝေယဝိသတိပြုတဲ့အခါမှာလည်းပုဂ္ဂိုလ်သတ္တဝါငါမပါစီနဲ့အလူဒါနကုသိုလ်ကောင်းမှုကိုအမြဝေတဲ့အခါသားတို့ကခေါ်တဲ့အခါအဲ့ဒီခါတွေမှာလည်းပဲပါတယ်လေပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အစွဲမရှိပါစီနဲ့တရားနာတဲ့အခါမှာလည်းပုဂ္ဂိုလ်သတ္တဝါငါဆိုတဲ့ဖြုတ်တဲ့တရားတွေအဓိကထားပြီးတော့မနာရဘူးလားနာရမလားတရားဟောတဲ့အခါကျတော့လေပုဂ္ဂိုလ်သတ္တဝါငါမပါတဲ့တရားမျိုးကိုအဓိကထားပြီးတော့မဟောရဘူးလားဟောရတယ်ဟုတ်တယ်မဟုတ်လားအဲဒီတော့ဘယ်ကုသိုလ်ပဲပြုဒါနာသီလဘာဝနာပါးဆိုင်တာဝေယဝိဇ္ဇာပဋိဌာနပဋ္ဌာနမောဒနာဓမ္မသဝနာဓမ္မသီတနာဘာကုသိုလ်ပဲပြုသမျှကုသိုလ်တိုင်းမှာပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အစွဲလေးမပါအောင်ကြိုးစားပြီးတော့ပြုအဲ့ဒါဒိဋ္ဌိစုကမ္မဆိုတာအဲ့ဒါပဲဟုတ်တယ်မလားဒိဋ္ဌိစုကမ္မမှန်သောအမြင်လေးတွေရှင်းနေရမယ်မှန်သောအယူကလေးတွေရှင်းနေရမယ်အတုသဖြင့်ပြောမယ်ဆိုလို့ရှိရင်တော့နော်အခုတက္ကရာဒိဋ္ဌိတို့သတ္တရာဒိဋ္ဌိတို့ဆိုတာတဲ့ပုံပြီးတော့အရင်ကြည့်တာကဗာဒိဋ္ဌိတွေလဲဆိုရင်နတ္ထိကဒိဋ္ဌိတို့အာဟိတုကဒိဋ္ဌိတို့အာကရိယဒိဋ္ဌိတို့အဲ့ဒီဒိဋ္ဌိကဒိဋ္ဌိတွေကပုံပြီးတော့ရေးပြကြည့်ဘူးလားကြည့်လားနတ္ထိကဒိဋ္ဌိအာယတုကဒိဋ္ဌိအာကရိယဒိဋ္ဌိနော်အကြောင်းမရှိအကျိုးမရှိဩဖြစ်လာသမျှတရားသည်ဖြစ်လာသမျှဖြစ်ရတွေ့သည်အကြောင်းကြောင့်ဖြစ်တာမဟုတ်ပါဘူးသူဖြစ်ခြင်းတို့ဖြစ်နေတာပါဒါမျိုးတရားကောပဲတာလားအကြောင်းကောပဲတာလားအကြောင်းကောပဲတာအေးကုသိုလ်တွေလုံးလုံးအကုသိုလ်တွေလုံးလုံးဘာအကျိုးမှဖြစ်မှာမဟုတ်ပါဘူးလှုပ်ခြင်းတာတွေလှုပ်ပါဘာအကျိုးမှရမှာမဟုတ်ပါဘူးလေထဲပျောက်သွားတယ်လို့ပျောက်သွားမှာပဲဘာကိုပဲရလဲအကျိုးကိုပဲရအကျိုးပဲတဲ့ပုဂ္ဂိုလ်အကြောင်းပဲတဲ့ပုဂ္ဂိုလ်အကျိုးပဲတဲ့ဒိဋ္ဌိအကြောင်းပဲတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိတွေကိုတဲ့နိယတမိစ္ဆာဒိဋ္ဌိလို့မခေါ်ဘူးလားခေါ်လားနိယတမိစ္ဆာဒိဋ္ဌိလှုပ်လဲဘာမှအကျိုးမရှိတိလဆောင်တိလဲဘာမှအကျိုးမရှိမိဘပြုစုလဲဘာမှအကျိုးမရှိမိဘစော်ကားခြင်းကြောင့်လည်းပဲဘာမှအကုသိုလ်ဖြစ်မှာမဟုတ်ပါဘူးဆိုတဲ့အယူဆမျိုးပေါ့နော်အဲ့ဒါမျိုးတွေသည်နိယတမိစ္ဆာဒိဋ္ဌိအဲ့ဒီလိုမှားယွင်းသောအယူရှိမရှိပါသေးနဲ့ဟုတ်တယ်မလားဒါဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ပဲပုဂ္ဂိုလ်တွေဟာဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တွေအနေနဲ့အဲ့ဒီနိယတမိစ္ဆာဒိဋ္ဌိဆိုတဲ့ ကိလေသာကြီးတော့ရှင်းနိုင်ပါမလားဘောဓဘာသာဝင်ဖြစ်လာကြတဲ့ကကံနဲ့ကံရဲ့အကျိုးပဲမယုံကြည်ဘူးလားယုံကြည်လားအကြောင်းကြောင့်ဘာဖြစ်တော့အကြောင်းကကံအကျိုးကဝိပက်အကြောင်းကဘာလဲလဲကံအကျိုးကအကျိုးမရဘူးလားရမလားအကျိုးမရှိဘူးလားရှိလားအကြောင်းရှိရင်အကြောင်းကောင်းရင
်
အကြောင်းဆုံးရင
်
အကြောင်းတွေကုန်မအကျိုးတွေကုန်မဒီလိုမလားအဲ့ဒီလိုအကြောင်းအကျိုးသဘောဝဖြစ်စဉ်လေးတွေနားလည်ထားခြင်းသည်ဒါဗုဒ္ဓဘာသာဝင်တို့ရဲ့အခြေခံကျင့်စဉ်ဟုတ်ရလားဗုဒ္ဓဘာသာဝင်တို့ရဲ့အခြေခံကျင့်စဉ်အဲ့တော့ခေါင်းပြိတ္တတွေမအားရကျင့်စဉ်မရှိဘူးလားရှိလားအဲ့ဒါကြောင့်နေရမေသာရီတိကံလိုအမတကြီးမားတဲ့ကံမျိုးနေရမေသာရီတိနဲ့လိုအမတကြီးမားတဲ့ကိရိတာမျိုးဘုန်းကြီးတို့ပရိသတ်တွေမှာရှိသလားမရှိဘူးလားမရှိပါဘူးမရှိပေမဲ့သက္ကာယဒိဋ္ဌိကလေးတွေတော့မရှိဘူးလားရှိလားအေးအဲ့ဒီသက္ကာယဒိဋ္ဌိကလေးတွေတော့ကင်းအောင်ဆင်းအောင်ပါအောင်နဲအောင်ကျဲအောင်ကြိုးစားကြပါဟုတ်တယ်မလားအဲ့ဒါလဲဒိဋ္ဌိစုကံပါထဲမှာမပါဘူးလားပါအားလုံးပေါ်လိုက်တော့ကံပါကုသိုလ်ကံဘယ်နှမျိုးပါလဲပြောကြည့်ကြပါဦးဒါနသီလဘာဝနာအပ္ပသာယနာဝိယဝိသပဋိဒါနပဋ္ဌာနုမောဒနာဓမ္မသဝနာဓမ္မသီဒနာဒိဋ္ဌိစုကမ္မဘယ်နှမျိုးလဲ
10
မျိုးပါအဲ့ဒီ10မျိုးသည်အာကုသိုလ်ကံလားကုသိုလ်ကံလ
ား
ကုသိုလ်ကံအမျိုးစားရမှာကမ္မကုသိုလ်ကံပေါ့နော်နောက်တခါရူပဇံရရဲအဲ့ဒါလည်းတခြားလားကုသိုလ်ကံလားပါရပဇံရရဲအဲ့ဒါလည်းတခြားလားကုသိုလ်ကံလားဒါတွေကတော့ကိုယ်နဲ့နည်းနည်းဆင်းပြေသွားပြီဆိုတော့ဒါတွေကျတော့မပြောတော့ဘူးဟုတ်တယ်မလားကက်ကောင်းပြီဒါပြီမိမိတို့ရဲ့တန်တမှာကုသိုလ်ကံတွေဖြစ်ပြီအဲ့ဒီကုသိုလ်ကံတွေတည်းအကျုံးမပေးပဲတရားတွေလားအကျုံးပေးမဲ့တရားတွေလားအဲ့ဒီကုသိုလ်ကံတွေကြောင့်ဘာအကျိုးပေးမလဲဆိုရင်လူဘုံနတ်ဘုံအကျိုးပေးမဲ့ကာမကုသိုလ်ကံကြောင့်လူဘုံကျုပ်ပေးမယ်နတ်ဘုံကျုပ်ပေးမယ်လူဘုံက2ဘုံနတ်ဘုံက6ဘုံအာလုံးပေါင်းလိုက်တော့ကာမကုသိုလ်ကံရဲ့အကျိုးပေးရာဘုံ9ဘုံကာမကုသိုလ်ကံအကျိုးပေးရာဘုံဘယ်နှဘုံလဲဘယ်လိုတွေပါလဲလူဘုံက2ဘုံနတ်ဘုံက6ဟုတ်တယ်မလားဘရုပကုသိုလ်ကံရဲ့အကျိုးပေးရာဘုံကဘရုပ16ဘုံရူပဘယ်နှဘုံလဲအရူပကုသိုလ်ကံရဲ့အကျိုးပေးရာဘုံကအရူပ၄ဘုံဟုတ်တယ်မဟုတ်လားပေါင်းတော့နော်ကာမသုခိ9ဘုံရဲ့ရူပ16ဘုံရဲ့23အရူပ၄ဘုံရဲ့29ကောင်းတဲ့ဘုံကဘယ်နှဘုံ29ဘုံမကောင်းတဲ့ဘုံကဘယ်နှဘုံအပယ်၄ဘုံ29 4832ဘုံဒီတခြားလားကံရဲ့အကျိုးတွေလား ကံရဲ့အကျိုးတွေဒီလိုမလားအာကုသောကံပြုလို့လဲတခြားလားဘောဟာအကျိုးပေးမှာလားကုသောကံပြုလို့လဲတခြားလားဘောဟာအကျိုးပေးမှာလားဘောဟာပဲအကျိုးပေးမှာပဲဒီလိုမလားအဲ့ဒီလိုဘောဟာပဲအကျိုးပေးတဲ့အခါအဲ့ဒီဘောဟာဒီတခြားလားဇာတိလားဇာတိခန္ဓာဘယ်နှပါးသစ္စာအနေနဲ့ပြောတော့ဘာသစ္စာဩဒီလိုဆိုတော့ဘုန်းတော်ပရိသတ်တွေပညာနေနဲ့ပြောတော့အာကုသောကံရဲ့အကျိုးပေးရာဘုံကအမတဆင်းရဲတယ်ကုသောကံအကျိုးပေးရာဘုံကအမတချမ်းသာတယ်ချမ်းသာတယ်ဆင်းရဲတယ်ဆိုတော့ကွဲပြားမှုတွေမရှိဘူးလားရှိလားဘာအနေနဲ့ကြည့်လို့လဲပြီးတော့ပညာအနေနဲ့ကြည့်လို့ဘာအနေနဲ့ကြည့်လို့လဲလူပဲနဘပြမပဲဆိုတော့ပညာမို့လားအဲ့ဒါပညာအနေနဲ့ကြည့်ရင်အဲ့ဒီအကျိုးပေးတွေသိတူသလားမတူဘူးလားတချို့ကလူဘုံကျိုးပေးမယ်တချို့ကနတ်ဘုံကျိုးပေးမယ်တချို့ကမြမဘုံကျိုးပေးမယ်တချို့ကငရဲတရိစ္ဆာန်ပြိတ္တအသူရကေအကျိုးပေးမယ်အကျိုးပေးလေးတွေတွေ့ရလားဘာအနေနဲ့ပြောတာလဲပညာအနေနဲ့ပြောတာသို့သောဝိပဿနာအမြင်နဲ့ဝိပဿနာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေအပယ်လေးဘုံရောက်တော့လဲအပယ်လေးပါးဇာတိခန္ဓာမနပါဘာသစ္စာတော့ဒုက္ခသစ္စာဘာသစ္စာလဲဒုက္ခသစ္စာလောဘနာဘောမြမဘောရောက်တော့လဲဇာတိခန္ဓာမနပါဘာသစ္စာပါလေဒုက္ခသစ္စာပဲမဟုတ်လားဒီတော့ဝိပဿနာမြင်နေကြည့်လိုက်ရင်ဘယ်ဘုံဘယ်ဘဝဘယ်ဌာနပဲရောက်ရောက်ဘာသစ္စာနဲ့ပဲတွေ့ပါလေ ဒုက္ခသစ္စာနဲ့ပဲတွေ့မှာပဲဟုတ်ရဲ့လားအဲ့ဒီတော့ဘုန်းကြီးတော်ပရိသတ်တွေကယနေ့ဒုက္ခသစ္စာနဲ့မတွေ့ကြပါဘူးဆိုရင်မိမိတို့ရဲ့တဏ္ဍာမအကုသိုလ်ကံလည်းမပြုနဲ့ဒီလိုမလားဝိပဿနာညာမပါတဲ့ကုသိုလ်ကံလည်းမပြုနဲ့ပြုလို့ရပါမလားပါမပါလို့လဲဝိပဿနာညာမပါလို့ညာမပါလို့ဟုတ်တယ်မလားညာမပါဘဲကုသိုလ်ပြုမယ်ဆိုရင်ဘယ်ကိုရောက်မှာလဲညာမပါဘဲကုသိုလ်ပြုရင်လူဘုံနာဘုံမရောက်ဘူးလားရောက်မှာလားလူဘုံနာဘုံရောက်မှာပေါ့နော်အကုသိုလ်ကံပြုရင်ဘယ်ဘုံရောက်မှာလဲဝိပဿနာကုသိုလ်နဲ့ပြုရင်ဘယ်ဘုံရောက်မှာလဲလူဘုံနာဘုံရောက်မယ်ဘယ်ဘုံရောက်မှာလဲလူဘုံနာဘုံရောက်မယ်တခြားကြောင့်လားညာမပါလို့လားအဲ့ဒီတော့ဒီနေရာမှာဝိပဿနာကုသိုလ်သည်ကာမကုသိုလ်တော့မှန်တယ်နော်ဒါပေမဲ့လို့လည်းပဲအဲ့ဒီဝိပဿနာကုသိုလ်သည်တခြားရဲ့အကြောင်းလားနိဗ္ဗာန်ရဲ့အကြောင်းလားနိဗ္ဗာန်ရောက်အောင်သွားခြင်းရင်ဘာကုသိုလ်ပြုရမလဲကံလားညာလားညာနေနဲ့ပြုရမယ်ဒီလိုမလားဝိပဿနာကုသိုလ်ပြုလို့နိဗ္ဗာန်ကြီးဘွားကနေပေါ်လာတာတော့မဟုတ်ဘူးဒီလိုတော့ဟုတ်လားနိဗ္ဗာန်ဒီဝိပဿနာဉာဏ်ကြောင့်ဖြစ်တဲ့တရားတော့ဟုတ်ရဲ့လားမဟုတ်ပါဘူးဒါပေမဲ့နိဗ္ဗာန်မြင်ဖို့ဘလို့အကူကြီးယူရမလဲဝိပဿနာအကူကြီးယူရမှာပေါ့ငြိမ်းဖို့သိမ်းဖို့ဘလို့အကူကြီးယူရမှာလဲဒီတော့ဝိပဿနာဉာဏ်ဒီနိဗ္ဗာန်ကိုဖြစ်စေတတ်တဲ့အကြောင်းတော့မဟုတ်ဘူးဒါပေမဲ့နိဗ္ဗာန်ကိုမြင်ခြင်းရဲ့အကြောင်းနိဗ္ဗာန်ကိုရောက်ခြင်းရဲ့အကြောင်းနိဗ္ဗာန်ဆိုတဲ့တဏှိဒုက္ခမြတ်တာခံစားရခြင်းရဲ့အကြောင်းအကြောင်းတော့အကြောင်းပဲဖြစ်စေခြင်းရဲ့ဖြစ်ခြင်းရဲ့အကြောင်းဟုတ်ရဲ့လားဖြစ်ခြင်းရဲ့အကြောင်းမဟုတ်ပေမဲ့အကြောင်းကတော့အကြောင်းပါပဲဒီလိုမလားအဲဒါကြောင့်ဝိပဿနာကုသိုလ်ကြောင့်ဘယ်ကိုရောက်မလဲနိဗ္ဗာန်ကိုရောက်မလဲဝိပဿနာကုသိုလ်ကနေတည့်ရရောက်မလားဆိုတော့ဒီလိုတော့မဟုတ်သေးဘူးဝိပဿနာကုသိုလ်ကနေမဲ့ကုသိုလ်ရောက်အောင်ကြိုးစားဟုတ်တယ်မလားမဲကုသိုလ်ရပြီတဲ့အခါကျတော့နိဗ္ဗာန်မမြင်ဘူးလားမြင်ပါလားနိဗ္ဗာန်မြင်မယ်နော်အဲ့တော့ဘုန်းတော်ပရိသတ်တွေကယနေ့နိဗ္ဗာန်ချတာရခြင်းပါတယ်ဆိုရင်ဒါနကုသိုလ်ပြုတဲ့ဉာဏ်ဥသိပြီးတော့ပြုအတိညာဉ်လေးပါပါစေသီလကုသိုလ်ပြုတဲ့အတိညာဉ်လေးပါပါစေဝိပဿနာကုသိုလ်ပြုတဲ့အတိညာဉ်လေးပါပါစေတပ္ပဒါကုသိုလ်ပြုတဲ့အတိညာဉ်ပါပါစေအပ္ပသာယနာဝိယဝိဇ္ဇစားတဲ့ကုသိုလ်တွေပြုလည်းပဲအတိညာဉ်လေးမပါရဘူးလားပါရမလားဟောပြီအဲ့ဒီအသိဉာဏ်လေးကဘာဉာဏ်လဲမေးတော့ရောက်နံဖြစ်ပြင်းဒုက္ခသစ္စာကိုသိတဲ့ဉာဏ်ဘာဉာဏ်ပါလဲဒုက္ခသစ္စာကိုသိတဲ့ဉာဏ်ဟောပြီရောက်နံဖြစ်ပြင်းဒုက္ခသစ္စာသိမှဉာဏ်ဖြစ်တယ်ပြောကြည့်လားရောက်နံခန္ဓာဒုက္ခသစ္စာကိုသိမှဘာဖြစ်မှလဲဉာဏ်ဖြစ်မှာဟောပြီဉာဏ်ဖြစ်တယ်အဲ့လိုရောနာခန္ဓာဒုက္ခသစ္စာပြမညာပြမယ်ဆိုတော့ဘုန်းတော်ပရိသတ်တွေကအဲ့ဒီညာလေးဖြုတ်ဖို့ရန်အတွက်မိမိတို့ရဲ့တဏ္ဍာမယုတ်တရားနတ်တရားခန္ဓာတရားတွေကြည့်ဖို့မလိုဘူးလားလို့လားအခုမြတ်စွာဘုရားသခင်ကရမကြီးကဘာပြောလဲတောနိကသလေကုဏောယထာကမ္မနိပါတိနောစိတ်တတဓမ္မတောသာတုစိတ်တတတဒုက္ခဝဟံမဟုတ်ဘူးလားဟုတ်ကဲ့လားမိမိတို့ရဲ့ခန္ဓာကိုကြည့်ဖို့ဆိုရင်တောနိကသလေဟုနောမိမိတို့ရဲ့စိတ်တည်အမြဲတမ်းလင်းမြလွန်းနေတဲ့ဟုတ်တယ်မလားဒေါနိကသာသူ့တို့ကိုသူ့ကိုထိ ंछ ဖို့လဲမလဲပါဘူးတဲ့ယထာကမ္မနိပါတိနာအာယုံမျိုးမျိုးစီကိုလဲမကြရောက်တတ်ဘူးလားကြရောက်တတ်လားကြရောက်တတ်တယ်မိမိတို့ရဲ့တဏ္ဍာရှိတဲ့စိတ်တည်အာယုံအမျိုးမျိုးကိုကြရောက်တတ်တယ်သူ့ကိုထိ ंछ ဖို့လဲမလဲဘူးသူ့တည်အမြဲတမ်းလင်းမြလွန်းနေဒါကြောင့်မလို့အဲ့ဒီစိတ်ကိုမိအောင်ဖမ်းဟုတ်တယ်မလားအဲ့ဒီစိတ်ကိုမလိုရမလဲအဲ့ဒီစိတ်ကိုမိအောင်ဖမ်းပြီးတော့အဲ့ဒီစိတ်ရဲ့သဘာဝယုံနေဖြစ်ပဲဒုက္ခသစ္စာအဲ့ဒီသဘာတိကကတော့စိတ်အဲ့ဒီစိတ်ကိုမိအောင်ဖမ်းပြီးတော့အဲ့ဒီစိတ်ရဲ့သဘာဝဖြစ်ပြကိုဘုန်းတော်ပရိသတ်တွေကကြည့်နိုင်မယ်ဆိုရင်ဒုက္ခဝဟံချမ်းသာဒုက္ခမရဘူးလားရမှာလားကောင်းပြီဒါဖြင့်ဒါလေးကိုဘုန်းကြီးဝိပဿနာနဲ့နှိမ့်ချုပ်ပြီးတော့ပြောပြပေးမယ်ဟုတ်တယ်မလားကဲကောင်းပြီမိဘတို့ရဲ့တဏ္ဍာမစိတ်ဆိုတာကဘယ်နှမျိုးရှိတဲ့ဆိုရင်6မျိုးဘယ်နှမျိုးလဲ6မျိုးเนาะအခြင်းကားဖြင့်6မျိုးဘာတွေလဲမေးတော့မြင်စိတ်ကြားစိတ် နာစိစာစိမြေစိဘာကြောင့်ဖြစ်တော့အစင်းနဲ့မျက်စိအကြည်နဲ့အစင်းနဲ့တိုက်လို့မြေစိဖြစ်တယ်ဟုတ်တယ်မလားနောက်တစ်ခါနာအကြည်နဲ့သန်းနဲ့တိုက်ရင်သကောင်းအကြည်နဲ့နန်းနဲ့တိုက်ရင်တရားအကြည်နဲ့ရသနဲ့တိုက်ရင်ကာယအကြည်နဲ့တွေးသည့်ဇာနဲ့တိုက်ရင်တွေးသည့်စိတ်ဖြစ်တယ်ဟုတ်တယ်မလားဒီပရမစိတ်၅မျိုးကိုအရင်စဉ်းစားကြည့်နော်အဲ့ဒါမြင်စင်းရဲ့ကြားစင်းရဲ့နာစင်းရဲ့သာစင်းရဲ့တွေးကြည့်စင်းရဲ့ပြန်ပြောမြင်စင်းကြားစင်းနာစင်းသာစင်းတွေးကြည့်စင်းဘယ်လိုပြောရလဲအဲ့ဒီ၅မျိုးကိုတဲ့ကျေးဇူးတော်ရှင်ကမပန္နိတာဘုဂောဆရာတော်ဘုရားကြီးကအပြင်ဧည့်တဲ့စိတ်လို့နာမည်မပေးဘူးလားအပြင်နဲ့တူလို့အပြင်ဧည့်တဲ့အပြင်နဲ့တူလို့သူ့ကိုအပြင်လို့ခေါ်တာဟုတ်တယ်မလားမိမိရဲ့မနှောမှဖြစ်တာမဟုတ်ဘူးเนาะမျက်စိနားနှာခေါင်းလျှာကိုယ်ဆိုတဲ့အရင်မကြီးတဲ့ဒွါရတွေမှာဖြစ်လို့သူတို့ဒီအပြင်မနှောဆိုတဲ့အတွင်းကြာကြာအရင်ကြီးတဲ့နေရာမှာဖြစ်တာကြတော့အတွင်းဟုတ်တယ်မလားအေးအဲ့ဒီမှာဖြစ်တဲ့စိတ်တွေတည်းအများအားဖြစ်နေတာလားအလဲကျတစ်ခုစီတစ်ခုစီဖြစ်တာလားတကုသင်တကုသင်ဖြစ်တာမို့လို့အလဲကျဖြစ်တာမို့လို့ဧည့်တယ်။တခါတရံမဖြစ်တာမို့လို့ဧည့်တယ်။ဟုတ်တယ်မလား။တခါတရံမဖြစ်တာမို့လို့ဧည့်တယ်။အရင်မပါတဲ့နေရာတွေမှာဖြစ်တာမို့လို့အပြင်။တကုပေါင်းလိုက်တော့အပြင်ဧည့်တယ်။အပြင်ဧည့်တဲ့စိတ်ဘယ်နှပါလဲ ?5 ပါ။ဘယ်လိုတွေပါလဲ ?4 ပါ။ 4 စိတ်။ကြားစိတ်။ကြားစိတ်။စားစိတ်။ 3 စိတ်ဘယ်နှပါလဲ ?5 ပါ။ဟောပြီးအဲ့ဒါကအပြင်ဧည့်တဲ့5မျိုးဒီစိတ်တွေမရှိဘူးလားရှိလားအင်းအတွင်းအဲ့တဲ့ကြတော့ဘုန်းတော်ပြိတ္တတိမနှောမှာတွေးတော်စရာယုံနေတဲ့တိုက်တဲ့အခါကျတော့တွေးတော်စိတ်တွေမရှိဘူးလားဖြစ်ဘာမှဖြစ်တော့မနှောမှာဖြစ်ဘာမှဖြစ်ပါလဲမနှောဆိုတဲ့အတွင်းမှာဖြစ်တာမို့လို့သတို့ဒီအတွင်းဒီလိုမလားသို့တော့အဲ့ဒီမှာဖြစ်တဲ့စိတ်တွေကလည်းပဲတစ်မျိုးနဲ့ဖြစ်တာလားမျိုးမျိုးဖြစ်တာလားတခါတခါအခုနပြောခဲ့တဲ့တဏ္ဍလောဘရှင်တဲ့စိတ်တွေမပြေဘူးလားဖြစ်လားတခါတရံဒေါသနဲ့ရှင်တဲ့စိတ်တွေတခါတရံမောဟနဲ့ရှင်တဲ့စိတ်တွေအကုသိုလ်နဲ့ပတ်သက်ရင်အတွေးဘယ်နှမျိုးလဲ၃မျိုးတောတခါတခါကြတော့လိုချင်တဲ့သဘောနဲ့တွေ့နေတယ်သားရတဲ့သဘောနှိမ့်တဲ့သဘောတွေ့တာတဲ့သဘောနဲ့စိတ်ထဲမှာဖြစ်နေရင်လောဘစိတ်အတခါတခါစိတ်တွေညင်နေတဲ့စိတ်တွေဆုံးနေတယ်ဒေါသတွေဖြစ်နေတယ်ဒေါသစိတ်တခါတခါတွေ့ဝင်နေတဲ့မိမောနေတဲ့မောဟစိတ်အာဟုသောနဲ့ပတ်သက်ရင်အတွင်းအဲ့တဲ့စိတ်ဘယ်နှပါလဲ၃ပါးနောက်တစ်ခါကုသောနဲ့ပတ်သက်တဲ့အခါကျတော့အာလောဘစိတ်တွေရှိတယ်အာမောဟစိတ်တွေရှိတယ်အာလောဘစိတ်တွေအာရောဓစိတ်တွေအာမောဟစိတ်တွေမရှိလားရှိလားတခါတခါကျတော့အာလောဘစိတ်ဖြစ်တယ်လူချင်းတန်းချင်းတဲ့စိတ်ကလေးတွေဖြစ်ပေါ်နေတယ်ပေးခြင်းကံရတဲ့စိတ်ကလေးတွေဖြစ်ပေါ်နေတဲ့ကြည်ညိုတဲ့သရတရားတွေဖြစ်တဲ့အဲ့ဒါဒီတခြားလားအာလောဘစိတ်တခါတခါကြတော့တဲ့မေတ္တာထားခြင်းနဲ့စိတ်ကလေးတွေဖြစ်တဲ့အဲ့ဒါကတခြားလားအာရောဓစိတ်လားမေတ္တာထားတဲ့သီခံနဲ့ခွင်လွတ်တဲ့ဒါအာရောဓစိတ်ဟုတ်တယ်မလားတခါတခါကြပြတော့လဲမိမိတို့ရဲ့တဏ္ဍမာကြီးတဲ့ယောဓမာနန္ဒမာတရားကလေးတွေကိုပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဒါကရုပ်ပဲဒါကနာမဲအမှန်တမ်းမသိဘူးလားသိလားအဲ့လိုသိတဲ့စိတ်ကြတော့တခြားလားအာမောဟစိတ်လားပေါင်းတော့ကိုယ်တော်နဲ့ပတ်သက်လို့ဘယ်နှမျိုးလဲဘယ်လိုတွေပါလဲအာလောဘစိတ်အာရောဓစိတ်အာမောဟစိတ်အကုသိုလ်နဲ့ပတ်သက်လို့ကလောဘစိတ်ဒေါသစိတ်မောဟစိတ်ကိုယ်တော်နဲ့ပတ်သက်လို့ကအာမောဟစိတ်အာရောဓစိတ်အာမောဟစိတ်တခါတခါကြတော့တဲ့ဘယ်လိုပုံစံမျိုးရလို့မပေါ်မပြောနိုင်ပေမဲ့လို့လည်းပဲရောရောတွေးတော်တဲ့စိတ်ကလေးတွေမပြောဘူးလားဖြစ်နေလား။ကောင်းစဉ်ရင်မရတွေးနေတဲ့သဘောတွေပေါ့နော်။အဲဒီလိုတွေးတဲ့စိတ်ကိုတခြားကမှလားတွေးတော်စိတ်လို့ခေါ်မှလား။အဲဒီတွေးတော်စိတ်ကလည်းတခြားမှဖြစ်တာလားမနှောမှဖြစ်တာလား။မနှောမှဖြစ်လို့အပြင်စိတ်လားအတွင်းစိတ်လား။အဲဒီစိတ်တွေသည်တခါဖြစ်တဲ့အခါတော့အကုန်လုံးစုပြောင်းဖြစ်မှလားတစ်ခုစီတစ်ခုစီဖြစ်မှလား။တစ်ခုစီတစ်ခုစီဖြစ်တော့လည်းအများအားဖြစ်နေမှလားအကြောင်းတိုင်းမှဖြစ်မှလား။ အဲ့ဒါကြောင့်တခြားလားအိမ်နဲ့စိတ်လားအဲ့အဲ့နဲ့စိတ်ဘာစိတ်တယ်လဲဒီတော့အပြည့်အဝစိတ်က၅ပါးဒီလိုမဟုတ်လားအတွင်းအဝစိတ်ကအားလုံးပေါင်းလိုက်ရင်9ပါးအားလုံးပေါင်းလိုက်ရင်ဘယ်နှပါးလဲ9ပါးသို့တော့အာမောဟစိတ်တွေတခြားထဲမှာပါသွားတာလားအရှုညာထဲမှာပါသွားတာလားဒီတော့သူ့ကိုနှောလိုက်ရင်တွဲတဲ့စိတ်6ပါးသူ့ကိုထက်လိုက်ရင်တွဲတဲ့စိတ်9ပါးဒီလိုလေးမှတ်ထားလိုက်နော်ကျွန်တော်တကားကြတော့အမြဲတမ်းဖြစ်နေတဲ့အိမ်သေးစိတ်ကဘယ်နှပါးလေကိုထုတ်သောစိတ်လေကိုသိသောစိတ်ပြောကြည့်သံဝင်လေဝင်တာကိုဝင်လေမသိတဲ့စိတ်ထွက်လေထွက်တာကိုထွက်လေမသိတဲ့စိတ်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်စိတ်ကလေးတစ်မျိုးဖြစ်ဘူးလားဖြစ်လားအဲ့ဒီစိတ်တွေသည်တစ်ခါတည်းမှဖြစ်တာလားအမြဲတမ်းဖြစ်နေတာလားအဲ့ဒီနေတော့လည်းမရှိဘူးလားရှိလားကိုယ်ကသာမသိလိုက်ပေမဲ့သူကရှိနေတာပဲဟုတ်တယ်မလားဒီတော့အဲ့ဒါကြောင့်မလို့သူကတခြားခေါ်ပါလားအိမ်တယ်လို့ခေါ်ပါလားအားလုံးပေါင်းလိုက်တော့စိတ်12မျိုးကတဏီ13မျိုးကတဏီဒီလိုမလားအပြည့်အဲ့တဲ့စိတ်ကဘယ်နှပါးအတွင်းအဲ့တဲ့စိတ်6ပါးဆိုရင်9နဲ့6နဲ့ပေါင်းတော့ဘယ်နှပါးလဲ12ပါးဒီလိုမလားအိမ်သက်စိတ်ကဘယ်နှပါးအားလုံးပေါင်းလိုက်ရင်13ပါးအားလုံးပေါင်းလိုက်ရင်ဘယ်နှပါးလဲတက္ကရကကြတော့တဲ့အကုဏအာမောဟဆိုတဲ့စိတ်ကလေးကိုပဲဖွင့်ပြိတ္တတေကအရှုခံထဲမှာထည့်လို့လည်းမရဘူးလားရလားအာမောဟဆိုတဲ့ပညာဝိပဿနာစိတ်ကလေးကိုပြန်ပြီးတော့ရှုမယ်ဆိုရင်ဉာဏ်ကိုဉာဏ်နဲ့ပြန်ပြီးတော့ရှုမယ်ဆိုရင်အာမောဟဆိုတဲ့ပညာသိပင်လည်းရင်အရှုခံတည်းကမပြုတ်လားဖြစ်လားသူကိုရှုကံတရားထည့်လိုက်မယ်ဆိုရင်အရှုကံစိတ်ပေါင်း14ပါးဘယ်နှပါးလဲဒီတော့14ပါးက1မျိုး13ပါးက1မျိုးနော်အဲ့ဒီစိတ်တွေသည်မိမိတို့ရဲ့တဏ္ဍမတခါတရံအေးအိမ်တဲ့စိတ်လေးဖြစ်လိုက်တခါတရံအဲ့တဲ့စိတ်လေးဖြစ်လိုက်တခါတရံပြင်းစိတ်ဖြစ်လိုက်တခါတရံအဲ့အပြင်းတဲ့စိတ်ဖြစ်လိုက်တခါတရံအတွင်းတဲ့စိတ်ဖြစ်လိုက်အိမ်တဲ့စိတ်ကတော့အများရန်ဖြစ်လိုက်မိမိလားဖြစ်နေလားအဲ့ဒီစိတ်တွေကိုဘုန်းကြီးတို့ပရိသတ်တွေကနိုင်နိုင်နင်းနင်းမကြည့်နိုင်ဘူးဆိုရင်အဲ့ဒီစိတ်တွေဖြစ်လာတဲ့အခါမှာအဲ့ဒီစိတ်နောက်ကတခြားလိုက်မလားဝေဒနာလိုက်မလားအဲ့ဒီစိတ်တွေဒီတခြားနဲ့ရှင်နေမလားဝေဒနာနဲ့ရှင်နေမလားဝေဒနာနဲ့ရှင်လာပြီဆိုဝေဒနာပစ္စယတဏဝေဒနာပစ္စယတဏတနည်းအားဖြင့်ပြောတော့ဝေဒနာပစ္စယဒေါသနောက်တစ်မျိုးပြောရင်ဝေဒနာပစ္စယမောဟသူ့ကိုနိုင်အောင်မထိတ်ချုံနိုင်ရင်နဲ့ဟောဒီမှာအကုသိုလ်စိတ်တွေမဖြစ်ဘူးလားဖြစ်အကုသိုလ်စိတ်တွေဖြစ်ပါလိမ့်မယ်ဒီလိုမလားအဲ့ဒီအကုသိုလ်စိတ်တွေဖြစ်သွားမယ်ဆိုရင်သဘာဝတရားမောဟဥစည်းတဲ့ဒိဋ္ဌိတဏဥပါဒံတရားတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီတရားတွေဖြစ်ရင်ကာမဘဝကောင်မဖြစ်ဘူးလားဖြစ်လားကာမဘဝဖြစ်ရင်ကာမဘဝပြစ်စင်ရာတခြားလားအပေဇာတိလားအပေဇာတိရသွားမှာပဲဒီလိုမလားအေးတခါခါကြတော့တဲ့နော်ကိုယ်တော်စိတ်တွေရဲ့နောက်မှာဝေဒနာဖြစ်မယ်ဝေဒနာနောက်ကနေပြီးတော့အာလောဘဖြစ်မယ်အာရောဒဖြစ်မယ်အာမောဟဖြစ်မယ်အဲ့ဒီအာလောဘအာရောဒအာမောဟဆိုတဲ့တရားတွေကိုယ်စီပြီးတော့ကံတွေပြုတ်လိုက်ပြန်ရင်လည်းကိုယ်တော်ကရဲ့စွာကြောင့်တခြားဖြစ်မလားဇာတိဖြစ်မလားဇာတိဖြစ်တော့တခြားကဒုက္ခိဇာတိကဒီတော့ဒုက္ခိဇာတိနဲ့ခန္ဓာဘယ်နှပါးဘာသစ္စာဒုက္ခိဇာတိနဲ့ခန္ဓာဘယ်နှပါးပါတိစာအဲ့ဒါကြောင့်မလို့ဘုန်းတော်ပရိသတ်တွေကကုသိုလ်တရားလည်းဖြစ်နေပဲအဲ့ဒီကုသိုလ်တရားကိုတခြားနဲ့ကြည့်ရမလားဉာဏ်နဲ့ကြည့်ရအကုသိုလ်စိတ်တွေဖြစ်တယ်အကုသိုလ်စိတ်ကိုတခြားနဲ့ကြည့်ရမလားဉာဏ်နဲ့ကြည့်ရမလားအပြင်းအထန်စိတ်ပေါ်လဲဘာနဲ့ကြည့်အတွင်းအထန်စိတ်ပေါ်လဲဘာနဲ့ကြည့်အိမ်ထဲစိတ်ပေါ်လဲဘာနဲ့ကြည့်အဲ့ဒီလိုဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ဟောဒီအတွင်းအသက်စိတ်ပြည့်တဲ့စိတ်တွေကဖြစ်ပြရှုတဲ့ဉာဏ်ကမဲ့ဒီလိုမလားအတွင်းအသက်စိတ်ရှိတော့ရှုတော့အတွင်းအသက်စိတ်ကဖြစ်ပြရှုတဲ့ဉာဏ်ကမဲ့အပြင်းအသက်စိတ်ရှုရင်အပြင်းအသက်စိတ်ကဖြစ်ပြရှုတဲ့ဉာဏ်ကမဲ့အိမ်သက်စိတ်ကိုရှုရင်အိမ်သက်စိတ်ကဖြစ်ပြရှုတဲ့ဉာဏ်ကမဲ့ဖြစ်ပြနဲ့မကပ်ဘူးလားကဲအဲ့ဒါတော့ကပ်မယ်ဆိုရင်တဲ့ကုဏကိရိတာတရားတွေမသိဘူးလားသိတော့ကိလေသာချုပ်တော့ကံနေမချုပ်ဘူးလားချုပ်လားကံချုပ်ရင်နာကမှဇာတိခန္ဓာရပါအောင်မလားဇာတိခန္ဓာမရရင်ကိလေသာလည်းချုပ်က ဒုက္ခဒေသလည်း6ဒီတော့သမုဒိယဒေသလည်း6ဒုက္ခဒေသလည်း6သမုဒိယဒေသ6တာလည်းနိဗ္ဗာန်ဒုက္ခဒေသလည်း6တာလည
်း
နိဗ္ဗာန်ဆိုတဲ့ဉာဏ်တရားလေးတွေမရဘူးလားရလားကိလေသာ6တော့ကံ6တဲ့ကံ6တော့ဇာတိ6တဲ့ဇာတိ6တာသည်និရောဓဒေသအဲဒီတော့និရောဓဒေသဆိုတဲ့နိဗ္ဗာန်ခြားတာရကြပါလေဆိုရင်ဘုန်းတော်ပရိသတ်တွေကကုသိုလ်စိတ်ပေါ်လဲဘာလုပ်မယ်ဖြစ်ဖြစ်ရှုအကုသိုလ်စိတ်ပေါ်လဲဘာလုပ်မယ်ဖြစ်ဖြစ်ကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာကိလေသာတရားလေးတွေလာအောင်မလားကိလေသာဥစည်းရဲ့ကံတွေပြောမလားမပြောတော့ရင်ကံတွေချုပ်ကိလေသာတွေချုပ်ဇာတိကောင်မချုပ်ဘူးလားချုပ်ဇာတိချုပ်ရင်တခြားလားနိရောဓသစ္စာလားနိဗ္ဗာန်မရဘူးလားရအဲဒါကြောင့်နိဗ္ဗာန်ချမ်းသာရခြင်းမရဲဆိုရင်မိမိတို့ရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့စိတ်ကိုတခြားလားနိုင်အောင်ထိရမလားနိုင်အောင်ထိရတာဘာပြောတာလဲသူ့ကိုဖြစ်ဖြစ်ရှုပဲစိတ်ပဲပေါ်ပေါ်ပေါ်တဲ့စိတ်ကိုဖြစ်ဖြစ်ရှုမယ်ဆိုရင်နိဗ္ဗာန်ချမ်းသာရပါလိမ့်မယ်လို့အဲဒီတော့သဘောပေါက်ပြီးတော့ဒီတိုင်းပဲရှုမှတ်သောတာပွားများပါလို့တိုက်တွန်းရင်ကဲသာလို့ခေါ်လိုက်ကြအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဖွယ်တည်နေအောင်ပြည့်စုံဆောက်ရှောက်ထပ်ပါနေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ